ဆီယနာတိမ်မှုကိုဆန့်ကျင်တော်လှန်မှုတွေကိုဖြိုခွင်းဖို့စစ်တပ်ကကြိုးစားနေတာနဲ့အတူပဲ မြန်မာ စစ်တပ်ဟာ နိုင်ငံမြောက်ပိုင်းမှာသုံးရက်တာနေမြေရှင်းလင်းမှုတွေအတွင်းအင်ဂျီရာချီမိရှုခဲ့တယ်လို့ ဒေသခံမီဒီယာနဲ့ဒေသခံပြည်သူတွေကပြောဆိုကြပါတယ် AFP သတင်းဆောင်မကိုတင်ပြပေးပါမယ်ရှင် ပြီးခဲ့တဲ့နှစ်အတွင်းဆီယနာတိမ်ပြီးခဲ့တဲ့ကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်တွေနဲ့စစ်တပ်ကြားပုံမှန်ဆိုသလိုထိတ်တိုက်တိုက်ပွဲတွေဖြစ်နေတာနဲ့အတူပဲစကိုင်းဒေသအတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုသူတို့ရဲ့တန်ယုံလက်တုံပြန်မှုတွေကိုလည်းတွေ့မြင်နေရပါတယ်စစ်တပ်တပ်ဖွဲ့တွေဟာဒေသခံပြည်သူစစ်တွေရဲ့အလစ်တိုက်ခိုက်မှုတွေနဲ့ကြုံရတယ်လို့သုံးသပ်သူတွေကပြောဆိုပြီးစစ်တပ်အနေနဲ့လည်းမြေပြင်တပ်ဖွဲ့တွေကိုလေကြောင်းကနေပစ်ကူပေးခဲ ကဲထောင်ရွာတို့ကအင်ဂျီရာနဲ့ချစ်ပြီးစစ်တပ်ကမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့မီဒီယာသတင်းဖော်ပြချက်တို့မှာပြောဆိုထားပါတယ်။မေလ26ရက်နေ့မှာတော့စစ်တပ်ကချင်းကလာပြီးမိုးပေါ်ထောင်တနတ်ပစ်ဖောက်တာတွေကြောင့်ကင်းရွာကဒေသခံတွေထွက်ပြေးကြရတယ်လို့လည်းအမည်မဖော်လို့တဲ့ဒေသခံတို့ကပြောပါတယ်။နောက်နေ့မနေ့တပ်ဖွဲ့တွေပြန်မထွက်ခင်မှာရွာမှာမိခိုးတွေတက်လာတာမြင်ရတယ်လို့လည်းသူကပြောပါတယ်။အိမ်အလုံး200ကျော်လောက်လောင်သွားပြီးသူ့အိမ်ဟာဆိုရင်လည်းကွန်ကရစ်အောက်ခံမဲ့ကျန်တော့တာလို့သူကပြောပါတယ်အခင်းဖြစ်ပြီးတဲ့နောက် AFP ကရရှိခဲ့တဲ့မောင်းသူမဲ့ drone ယာဉ်ကရပ်ယူထားတဲ့ဗီဒီယိုတွေမှာတော့ချင်းတွင်းမြေကြောင်နဲ့အကျံပြင်10ကီလိုမီတာလောက်အဝေးကရွာတွေမှာမိခိုးတွေတက်နေတာတွေ့ရပါတယ်ဗီဒီယိုထဲမှာတွေ့ရတဲ့စည်းကမ်းတစ်ခုဟာဆိုရင်လဲကဲထောင်ရွာကစည်းကမ်းနဲ့တီးနေရကိုက်နေတာကိုတွေ့ရပါတယ်ဒီဗီဒီယိုဟာပြီးခဲ့တဲ့သတင်းဗမာတိုင်ခင်ကအွန်လိုင်းပေါ်မှာမတွေ့ရဘူးဆိုတော့ကိုလည်း AFP ရဲ့ Digital ဆိုင်ရာစီးစစ်အတီးပြုတ်တဲ့သတင်းထောက်တွေကအတီးပြုတ်ထားပါတယ်။ဒါပေမဲ့လည်း Data Ring ကသတင်းတွေကိုတော့တီးခြားအတီးမပြုတ်နိုင်ဘူးလို့လည်း AFP ကဖော်ပြပါတယ်။သူ့နာမည်ကိုအမည်လွှဲနဲ့ဒေါ်အေးတင်လို့သုံးပါလို့ပြောတဲ့ကဲထောင်ရွာက Data ကန်ကတော့စစ်သားတွေကဝင်ရောက်ဆင်းနှင်းပြီးအိမ်တွေကိုဖျက်ဆီးသွားတာလို့ပြောပါတယ
်။စိတ်ထဲကတော့ကျမကဘဝပြတ်သွားပြီလေ။ကျမနေစရာလည်းမရှိဘူးလှုပ်ရှားစရာလည်းမရှိတော့ဘူး။ဒါကျမတို့မိသားစုကဘဝပြတ်သွားတော့လား။ဆက်ချင်ရတော့ငါကိုရဲ့အတိုင်းနဲ့လွန်ပေါ့။ဘယ်လိုလုပ်ကျင်နေနိုင်မလဲ
။ရွာအတွက်တည်ယူပို့ဆောင်ရေးနဲ့ရိတ်ခါတဲ့ဆက်လေတွေလည်းမီးရှို့ပြစ်ခတ်ရတဲ့အထက်မှာသူ့ရဲ့ဆက်လေလည်းပတ်သွားပြီလို့ပြောပါတယ်။ American အကာသသိပ်ပိုင်အေဂျင်စီ NASA ကရတဲ့ဂျူဒုဓာတ်ပုံတွေအရတော့ပြီးခဲ့တဲ့သတင်းဘက်ကမီးရှို့ခရတဲ့ဒေသတွေဟာကဲထောင်နဲ့ကင်းရွာတွေရဲ့တီနီယာနဲ့ကိုက်ညီနေတာကိုတွေ့ရပါတယ်။ဒေါ်တန်တန်ဆင့်လို့သူ့ကိုသုံးနှုတ်ဖို့ပြောဆိုတဲ့ကင်းရွာဒေသခံအမျိုးသမီးတဦးကတော့
ဒီလိုအိမ်မျိုးဖြစ်ဖို့ကလည်းပဲတော့မှမဖြစ်တော့ဘူး။အခုဘာမှတော့နေရမရှိတော့တာတော့သူများရဲ့ဟိုအလုံးယုံသွားပြန်ပြီးဖို့နေရမှာလို့မဆာမှမလည်းမရှိတော့ဘာကောက်စရာမှလည်းမရှိတော့အခုလောလောဆယ်စားဖို့ထားလို့ပဲမန်းတော့ဆရာမှတော့မသိဘူးဆန်လေးဆိုတည်းမရှိတော့
သူနာမည်ကိုဒေါ်ရီရီလို့သုံးပါလို့ပြောလာတဲ့နောက်ထပ်ကင်းရွာဒေသခံတဦးကလည်းအခုလိုပြောပါတယ်
။ဒါနဲ့ပို့တဦးပြောက်တယ်မဟုတ်ပါဘူး။အများကြီးတူတွေတော်တော်များများအရှုခံရဆိုတော့ခြေထဲမှာတော့ဝမ်းနေပါတယ်။ဒါနဲ့ဒီတိုက်ပွဲကိုလည်းအောင်မြင်လို့ရှင်တယ်
။စစ်ကောင်စီဘက်ကတော့အိမ်တွေကိုမီးရှို့တယ်ဆိုတာကိုအစောပိုင်းမှာညှင်းဆိုထားပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုအကြမ်းဖက် PDF လို့သုံးနှုံပြီးဒီတိုက်ခိုက်ရေးသမားတွေရဲ့လက်ချက်ဆိုပြီးဆွဆွဲပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောင်လှိုင်ကအကြမ်းဖက်မှုတွေကိုဖြေရှင်းတဲ့နေရာမှာအတက်နိုင်ဆုံးထိခိုက်ဆုံးရှုံးမှုအ ਨੇ ဆုံးဖြစ်အောင်ဂျိုးဘတ်ဆောင်ရွက်ခဲ့တယ်လို့မိန့်ခွန်းမှာထည့်ပြောပါတယ်။အခုဆိုရင်အေဂျင့်နဲ့အနေထားကိုရောက်လာပြီးဖြစ်ကြောင်းလည်းပြောတဲ့အကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။ဒါပေမဲ့လို့လည်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကတော့မြန်မာဆီယနာပိုင်တွေဟာလေချောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာပါဝင်အရသားတွေအပေါ်သိမ်းကျုံပြီးဒဏ်ခတ်တဲ့လောက်ရမျိုးတွေနဲ့ဆီယာဆွေးမှုတွေကိုကျူးလွန်နေတယ်လို့မေလ31ရက်နေ့ထုတ်ပြန်တဲ့ညညချက်မှာဆွဆွဲလိုက်ပါတယ် AI အဖွဲ့ကြီးရဲ့ပဋိပက္ခရေးရာအကြီးအကျယ်အကြံပေး Royal Rock က AFP ကိုအခုလိုပြောပါတယ်
We document a myriad of violations of international humanitarian law including
နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်မှုအများအပြားကိုကျမတို့မှတ်တမ်းပြုစုပါတယ်ဒီထဲမှာဆိုရင်မြေပြင်နဲ့ဝင်ဟင်ကနေအရက်သားတွေအပေါ်တရားဥပဒေမဲ့တိုက်ခိုက်မှုတွေအရက်သားတွေကိုတရားဥပဒေမဲ့ဖမ်းဆီးချုံနှောင်မှုတွေတချို့အမှုတွေမှာဆိုနှိပ်စက်မှုတွေအာရမအစဖြောက်မှုတွေတရားလက်လွတ်တပ်ဖြတ်မှုတွေရွာတွေမှာလူရဲမိရှုတဲ့သိပ်ပြီးထင်သာမြင်သာတဲ့လောက်ရမျိုးတွေလည်းပါဝင်ပါတယ
် Amnesty International ကတော့အခုလိုပြစ်ခတ်တိုက်ခိုက်တာတွေအရက်သားတွေကိုတပ်ဖြတ်တာတွေကိုမျက်မြင်ကိုယ်တွေ့ကြုံရတဲ့ဒေသခံတွေရဲ့ပြောဆိုချက်တွေကိုသုတေသနလုပ်သူတွေကမှတ်တမ်းပြုစုထားတာလို့ပြောဆိုထားပါတယ်ရှင်